အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ Black Holes လို့ခေါ်တဲ့တွင်းနက်ကြီးတွေနဲ့ပတ်သက်ပြီးနားလည်လည်အောင်သက်သေပြခဲ့သူ၃ဦးဖြစ်တဲ့ Britain သိပ္ပံပညာရှင် Sir Roger Penrose, German လူမျိုးပါမောက္ခ Reinhard Genzel နဲ့ American ပါမောက္ခ Andrew Gess တို့၃ဦးကို2020အတွက်ယူပဗေဒ Nobel ဆုပူးတွဲပြီးချီးမြှင့်ခဲ့ပါတယ်။ဒီတွင်းနက်ကြီးဟာငငွေတန်းအလေမှာရှိနေတဲ့ဆိုတော့ကိုသူတို့တက်တည်ပြနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ပြောပါတယ
်။ twin energy အဲ့ black hole နဲ့ပတ်သက်ပြီးဒီတစ်ခေါက်လဲ Nobel ဆုထပ်ရကြပါသူကိုနှစ်ခုပေးလိုက်တယ်တစ်ခုက theory နဲ့ပတ်သက်တဲ့ဟာအဲ့ဒါတော့ပါမောက္ခ Roger Penrose ဆိုတာ Oxford Tech သူကလွန်နေမှာနာမည်ကြီးတဲ့ပါမောက္ခပါအဲသူကတော့အဲ့ဒီ twin energy တွေအကြောင်းလေ့လာတာနဲ့ပတ်သက်တဲ့ theory နဲ့ရတယ်အဲနောက်တစ်ပိုင်းကတော့ပါမောက္ခနှစ်ဦးအဲတယောက်က Max Planck Institute Germany ရပေါ့နော်အဲ့ဒီကပါမောက္ခရဲ့သူနာမည်ကတော့ Reinhard Genzel လို့ခေါ်ပါတယ်အဲ့ဒီသူတေသနာပညာရှင်ရဲ့ပြီးတဲ့အခါကျ Andrea Glaze ဆိုတာအမျိုးသမီးပါသူက California ပြည်နယ်တက္ကသိုလ် UCLA ပေါ့နော်အဲ့ဒီကပါမောက္ခရဲ့သူတို့နှစ်ယောက်ကိုတွဲပြပ
ါဒီ twin energy နဲ့ပတ်သက်ပြီးတော့ဒီ theory မှာရတဲ့ပါမောက္ခအကြောင်းပြောပြပေးပါဦးသူကဘာကြောင့်ပေးတာလဲဆိုတာ
ဟုတ်ကဲ့ Professor Roger Penrose ရတဲ့ Nobel ဆုကတော့သူက theory နဲ့ပတ်သက်ပြီးရပါတယ်1930လောက်ခရီးကနေ special theory of relativity ပေါ့နော်အထူးနိုင်ရယူပဗေဒ theory ကို Albert Einstein ကနေပြီးတော့သူပြုစုခဲ့ပါတယ်အဲ့ဒီ theory အရဆိုလို့ရှိရင်နော်အလွန်တရာမှတိတ်တိတဲ့ drug ဆိုင်ခဲဥမာနေလိုဟာမျိုးနေတဲ့အစမတန်များရမယ်အဲ့လောက်တိတ်တိတဲ့ဓာကြီးတွေပြတ်သုံးသွားတဲ့အခါကြလို့ရှိရင်အလွန်တရာမှတိတ်တိတဲ့နေရာတစ်ခုဖန်တီးလို့ဖြစ်သွားမယ်ဆိုပြီးတော့သူကပြောခဲ့တယ်အဲဒါပေမဲ့သူကAlbert Einstein အဲတုန်းက twin energy တွေရှိတယ်သူမဟောခဲ့ဘူး။ဒါပေမဲ့1965ခုနှစ်မှာအဲပါမောက္ခ Roger Penrose ဆိုတော့ Einstein ရဲ့ဒီကွနနှိုင်းရသီအိုရီကိုအတုံးချပြီးတဲ့အခါကျသူကတင်ချပါမောက္ခလည်းဖြစ်တဲ့အတွက်သူကတင်ချနီးတစ်မျိုးနဲ့သူတွက်ပုံ20တခုတင်ချနီးတခုပေါ်လိုက်တယ်။အဲပေါ်လိုက်တဲ့ဟာပေါ်မူတည်ပြီး twin energy အကြီးတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူကတွက်ပြခဲ့ပါတယ်အဲကလေးက။အဲဒါပေမဲ့အဲတုန်းကချက်ချင်းမရဘူး။ဒါပေမဲ့သူ့ရဲ့ theory ဒီတွက်ချက်ပုံတွက်ချက်ညီဒီတင်ချပေါ့နော်ယူပဗေဒတင်ချကိုတုံပြီးတွက်တဲ့ညီနဲ့အတုံးချပြီးတော့ဟိုနောက်ပိုင်းကျတော့ Stephen Hawking တို့ပါတော့ကနေတုံပြီးတဲ့အခါဒီ twin energy တွေအကြောင်းဒီဆက်ကြဝဠာကြီးဘယ်အချိန်အနည်းစပြီးပေါ်ပေါက်လာလဲဆိုတဲ့ဟာတွေကိုလေ့လာတဲ့ဟာတွေကိုလုပ်ဖို့အတွက်ကို theory အခြေခံရပါတယ်အဲဆိုတော့အခုအနှစ်2020သူအသက်90ရှိပါပြီ89 90ကျအခုကြမှအခုအချိန်ကြမှပေးတင်တယ်လေထင်ပါတယ်အဲ့ဒါကြောင့်သူထိုက်တိုက်တိုင်တိုင်ရတာဖြစ်ပါတယ
်ဟုတ်ကဲ့နောက်နှစ်ယောက်ကောတကယ်လက်တွေ့လုတ်ပြခဲ့တယ်ဆိုတော့နှစ်ယောက်ကောလက်
တွေ့ပြတာကတော့အဲ့ဒီဟိုအဲ့ဒီပါမောက္ခတရားနှစ်ယောက်ပေါ့နော် Max Planck ကပါမောက္ခရဲ့ UCLA ကပါမောက္ခအမျိုးသမီးရဲ့အဲ့တော့သူတို့နှစ်ဦးတွဲပြီးတော့ဒီနေဆက်ကြဝလာကြီးကဘယ်မှာရှိလဲဆိုလို့ရှိရင်ဒီငငွေတန်းကြီးပေါ့နော် Milky Way လို့ခေါ်ပါတယ်အင်္ဂလိပ်လိုနဂငွေတန်းကြီးကပါလဲဆိုလို့ရှိရင်စัจจဝလာကြီးထဲမှာဒီလိုငကငွေတန်းမျိုးပေါင်းတန်းထောင်ပေါင်းများစွာချီပြီးရှိတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့နေစัจจဝလာရှိတဲ့ငကငွေတန်းကြီးရဲ့အလယ်မှာအဲ့လောက်ကိုဟိုတိတ်တီးဆများတဲ့ဟောပေါ့နော်ကျဲစုကြီးတွေအဲ့ဒါကြီးတွေပေါ့နော်အဲ့လိုတခါတဲ့အချိန်အဟုန်များစွာနဲ့အလင်းရဲ့အလျင်နီးပါးလောက်ရဲ့လဲနေပြီဆိုလို့ရှိရင်သူဘာဖြစ်သွားလဲဆိုတဲ့အခါကျတစ်ချိန်မှာဒီကျဲကြီးတွေပြတ်သုံးသွားတယ်ကျွန်တော်တို့နေကျဲတဲ့အစပေါင်းထောင်ပေါင်းများစွာကြီးရပါတယ်အဲ့တော့တိတ်တီးစတိတ်များသွားတဲ့အချိန်မှာဘာဖြစ်လဲဆိုတော့ twin energy တွေပေါ်လာအဲ့ twin energy တွေပေါ်လာတော့ရိုးရိုးမျက်လုံးနဲ့မမြင်ရဘူးရိုးရိုးအနုဟိုပါပေါ့နော်အဝေးကြီးမှန်ပြောင်းနေလည်းမမြင်အောင်သူကဘယ်လိုရောင်ကြီးမျိုးထုတ်လဲဆို x-ray ရောင်ကြီးတို့ microwave ရောင်ကြီးအဲ့ဒါအနေနဲ့တိုင်းတာတဲ့ set တွေနဲ့သူကအနှစ်30လောက်တိုင်းပြီးတဲ့အခါကျတော့ဒီပေါ့နော်ဒီငကွေးငတန်းရဲ့အလယ်မှာဒီအမျိုးကြီးတွေရှိနေပြီဆိုတဲ့ဟာကိုသူတို့သူတေသနာလုပ်တဲ့အတွက်ကိုသူတို့ပေးတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အနန္တချက်ကြဝလာထဲမှာရှိတဲ့ဒီငငွေတန်းလေးတဲ့ဒီငငွေတန်းရဲ့အရွယ်အစားဘလောက်ကြီးလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့နေဆက်ကြဝလာလက်ညှိုးအထူလောက်ပဲရှိတယ်ဆိုပါဆိုကျွန်တော်ရဲ့နေဆက်ကြဝလာဒီငငွေတန်းကမိုင်1000ရှိလိမ့်မယ်အဲ့လိုငငွေတန်းပေါ့ တန်းပေါင်းထောင်ပေါင်းမြောက်များစွာရှိတဲ့စัจ java လာကြီးအဲဆိုတော့စဉ်းစားကြည့်ဘယ်လောက်ကြီးတယ်လဲဆိုတာပေါ့နော
်ဆိုတော့ဒီကျွန်းနဲ့ကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဒီလောက်တောင်ပေါ့နော်လူတွေအများကြီးဟို Nobel ဆုပေးပါဘာကြောင့်ဒီလောက်အရေးကြီးတာပါလဲ
ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီတွင်းနဲ့ကြီးကိုလေ့လာတာတစ်ပိုင်းပေါ့နော်အဓိကအပါလဲဆိုလို့ရှိရင်ကျွန်တော်တို့လူသားတွေဘယ်လိုဖြစ်လာတယ်လဲဘယ်အချိန်ကလေးကနေပြီးတော့လူသားတွေအသက်ရှင်တဲ့ဇီဝတွေဖြစ်လာလဲဒီဇီဝတွေမဖြစ်ခင်မှာဒီတိမ်တိုက်ကြီးတွေနဲ့ဒီစัจ java လာကြီးတွေဘယ်လိုပေါ်လာတယ်လဲဒါသိချင်တာပေါ့အဲ့တော့အဲ့ဒီဟာကိုလေ့လာတဲ့အတွေ့ကဘာကြီးဘယ်တော့ကစခဲ့လဲလူသားတွေဘယ်တော့ကစခဲ့လဲဟုတ်လို့ရှိရင်ဒီစัจ java လာကြီးဘယ်တော့ကစခဲ့လဲဒီစัจ java လာကြီးမစခင်မှာရောအချိန်ဆိုတာရှိသလားเนาะ t equal to 0အချိန်စဖြစ်တဲ့အချိန်ကဘယ်တော့ကလဲနောက်ပြီးဒီစัจ java လာကြီးစခဲ့တဲ့ဟာ big bang theory ဆိုပါဆိုเนาะပောက်ကွဲမှုကြီးနဲ့ဖြစ်ခဲ့တယ်ဆိုတဲ့ theory အဲ့ဒါတွေကသိချင်းစိတ်ပေါ့เนาะလူရဲ့စူးစမ်းခြင်းစိတ်ဘာကြောင့်ဖြစ်လဲဆိုတဲ့ဟာကိုသိချင်းတဲ့စိတ်ကနေပြီးတော့မှလုံဆော်ပြီးတော့မှဒါတွေကိုသူတေသနာလုပ်တယ်လို့ကျွန်တော်မြင်ပါတယ
်ဆိုတော့လူတွေရဲ့သူတေသနာလုပ်ခြင်းစိတ်ကိုပို့ပြီးတော့အာသံကိုလုပ်ပေးတာပေါ့နော
်ဟုတ်ပါတယ်အတိအက
နာဆာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာယူပဗေဒနိုဘယ်ဆုရသူ၃ဦးအတွက်ရွှေတစိတ်အပြင်အမေရိကန်ဒေါ်လာ1,000,000ကိုနိုဘယ်ဆုချီးမြှင့်တဲ့ရွှေတင်တဝန်အကယ်ဒမီကနေပေးအပ်ခဲ့တဲ့ဆိုတော့ကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော်။